နေပြည်တော်မှာမကြာခင်ပြန်ပြီးစတင်တော့မယ့်ဒုတိယအကြိမ်လွှတ်တော်နှစ်ရက်အစည်းအဝေးတွေအတွက်အသစ်ခန့်အပ်လိုက်တဲ့25ရာခိုင်နှုန်းတက်မတော်သားကိုယ်စားလှယ်တွေထဲမှာဗိုလ်ချုပ်တွေပိုးပြီးထည့်သွင်းလာတာဟာမြန်မာနိုင်ငံရေးမှာတက်မတော်ကဥဆောင်မှုအခန်းကဏ္ဍကိုတိုးမြင့်မှုရည်ရွယ်တာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်ပြည်တွင်းစစ်ဖြစ်ပွားနေစဉ်မြန်မာနိုင်ငံမှာအစိုးရအသစ်အနေနဲ့လည်းတိုင်းပြည်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေမှာတက်မတော်နဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်တယ်လို့စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကလည်း VOA ကိုပြောပါတယ်အပြည့်အစုံကိုတော့မနန္ဒာချမ်းကပြောပြမှာပါရှင
်နေပြည်တော်မှာဖေဖော်ဝါရီလ1ရက်နေ့ပြန်လည်စတင်တော့မယ့်ဒုတိယကြိမ်လွှတ်တော်စည်းဝေးတွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတမတ်သားစစ်တပ်ကိုယ်စားလှယ်တွေကိုအသိရွေးချယ်ခန့်လိုက်ပါတယ်ဒီအထက်မှာပြည်သူ့လွတ်တော်အတွက်ဗိုလ်ချုပ်တောက်ထွန်းနဲ့ဗိုလ်ချုပ်တန်းထွတ်သိန်းအပါဝင်ကိုယ်စားလှယ်130ကိုရွေးချယ်ခဲ့ပြီးတော့အမျိုးသားလွတ်တော်အတွက်ဗိုလ်ချုပ်တန်းစိုးအပါဝင်56ဦးကိုရွေးချယ်ခဲ့တာဖြစ်ပါတယ်လွတ်တော်နှစ်ရက်စလုံးအတွက်စစ်တပ်ကိုယ်စားလှယ်တွေစီးရင်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဇန်နဝါရီလ18ရက်နေ့ကအတည်ပြုပေးခဲ့တာပါဒါကြောင့်အခုခန့်ခဲ့တဲ့ဗိုလ်ချုပ်တွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့ဥအောင်လင်းထွတ်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ဗိုလ်ချုပ်ဒီတန်းဆိုးတို့ဗိုလ်ချုပ်တန်းထွတ်သိန်းတို့ကနှစ်ယောက်ကတော့ကျွန်တော်နဲ့ဒေါ်လိုင်းတင်တန်းကျောင်းမှာတင်တန်းဖို့ဘွားနဲ့လုပ်ဆင်မှာတော့ကျွန်တော်တို့ဒေါ်လိုင်းနဲ့ပတ်သက်တဲ့တာမြန်ဒေါ်လိုင်းတင်တန်းတို့ပေါ့ကျွန်တော်ပို့ချခဲ့မှုပါတယ်အဲ့တော့အဲ့အချိန်ကတော့တို့နှစ်ယောက်လုံးရဲ့စိတ်တက်ကကောင်းပါတယ်ခင်ဗျာကျွန်တော်အမြင်ပြောရရင်တော့ဟိုလူကောင်းနေပါခင်ဗျာဟိုတိုက်ပြီးတဲ့ကိုကောင်းရကောင်းရကိုလုံးမဲ့ပုံကူမျိုးတွေဖြစ်ပါတယ်။ဟိုဘက်ကဒီပိုချုပ်တောက်ထွန်းတော့ကျွန်တော်နဲ့အေးမကြည့်တဲ့မဆက်ဆံရဘူး။ဒီ2008ပွဲစည်းပုံအခြေခံဥပဒေမှာရဲ့ကတမ်တော်ရဲ့ဥစားမှုခန့်ကဏ္ဍပါရမယ်ဆိုတဲ့ policy ရပါလိမ့်။အခုချိန်ကမှာတော့ပိုချုပ်အဆင့်ရှိတဲ့သူတွေကိုအမျိုးသားလွတ်တော်ပေါ်ပြည်သူလွတ်တော်ပေါ်ထည့်တဲ့သဘောပါပဲ။
ဒါ့အပြင်မြန်မာနိုင်ငံကိုတွားရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့နေပြည်တော်မှာတွေ့ဆုံခြင်းအနာဂတ်မြန်မာနိုင်ငံရေးမှာတက်မတော်ရဲ့ဦးဆောင်မှုအခန့်ကဏ္ဍနဲ့အသစ်တက်လာမယ့် NLD အစိုးရနဲ့တက်မတော်လက်တွဲလှုပ်ဆောင်သွားမယ်အစီအစဉ်တွေကိုချပြပြောဆိုခဲ့ပါတယ်စစ်တောက်လန်ရေးအရာရှိဟောင်းဦးအောင်လင်းထွတ်ကတော့အစိုးရတဲ့အနေနဲ့တိုင်းပြည်လုံခြုံရေးအတွက်တက်မတော်နဲ့ဆက်လက်လက်တွဲရမှာပဲဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောခဲ့ပါတယ
်ကျွန်တော်တို့ဒီနိုင်ငံတော်ဒီကာကွယ်ရေးနဲ့လုံခြုံရေးကိစ္စဒီမှာတော့တန့်ပြော်ညီနဲ့ဒါ NLD နဲ့ညီနိုင်လို့ရပါလိမ့်မယ်ခင်ဗျ NLD ကလည်းဒီနိုင်ငံတော်ကာကွယ်ရေးနဲ့ဒီလုံခြုံရေးကိစ္စဒီမှာကိုတန့်ပြော်မပါဘဲနဲ့ပြစ်ပယ်ပြီးတော့မှလုပ်လို့မရပါဘူးဒါကြောင့်မို့ညီညာနဲ့လုပ်ရတဲ့အခါမှာအစ်မမြင့်တဲ့ဗိုလ်ချုပ်တွေပါဝင်ခြင်းအဖြစ်ပါဝင်ဦးစီးချုပ်ကိုသားပါလေအဲဒါလို့ねဟိုတိုက်ရိုက်နိုင်ပြီးတော့မှပြင်းနေသွားနိုင်တဲ့အခြေအနေတည်အောင်တက်ကိုဒီဗိုလ်ချုပ်အဖြစ်ရှိတဲ့ပုံကများကိုကတ်ထားတယ်လို့ကျွန်တော်သိရပါတယ်ခင်ဗ
ျနိုဝင်ဘာ6ရက်ရွေးကောက်ပွဲမှာအတိုက်ခံ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲပြတ်တက်တဲ့အနိုင်ရရှိခဲ့တာဖြစ်ပြီးတော့ပြည်သူ့လွတ်တော်မှာ NLD ကိုယ်စားလှယ်235ဦးအမျိုးသားလွတ်တော်မှာ135ဦးနဲ့လွတ်တော်နှစ်ရက်ပေါင်း86ရာခိုင်နှုန်းအနိုင်ရရှိခဲ့တာဖြစ်တာကြောင့်မကြခင်ပြန်ဆတော့မယ်လွတ်တော်အစည်းအဝေးတွေမှာ NLD ကိုယ်စားလှယ်တွေအများစုတက်ရောက်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကတော့ထင်သလောက်မလွယ်လှသေးဘူးလို့ဦးအောင်လင်းထွတ်ကယူဆပါတယ်
။ကျွန်တော်အပြင်ပြောရရင်တော့သူတို့မှာတော့မဲရိတ်မရှိပါဘူးခင်ဗျ။သူတို့ကဆုံးဖြတ်နိုင်ခွင့်ပုံကိုယ်တွေမဟုတ်ပါဘူး။အလုံးကပေါ်ရပဲဒီကကနဆိုတဲ့ဒီကောင်ဝေးကောင်စီဆိုတော့ကျွန်တော်တို့ရှိပါတယ်ဒီတက်မတော်ဒီကောင်ဝေးဦးစီးချုပ်ရုံးပါလေဆိုတော့အဲ့ဒီရဲ့အဆုံးဖြတ်တိုင်းပဲဒီလွတ်တော်မှာရောက်နေတဲ့ပုံချုပ်တွေကအမိန်နာကမဲ့အမိသားမျိုးဖြစ်ပါလေဒါကြောင့်သူကဒီသဘောထားတွေပါညာဆိုတော့ပေါ်ကလူကြီးတွေသူတို့ဆက်ဆံရေးမကောင်းမကြိုက်ဘူးဆိုလို့ရှိရင်တော့ချက်ချင်းလဲမဲ့အမိသားမျိုးရှိပါလေခင်ဗျာ
ဒါအပြင်ရန်ကုန်တိုင်းဒေသကြီးလွတ်တော်အတွက်ကိုယ်စားလှယ်စီးရင်မှာတော့အရင်စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တမန်ဗိုလ်မှုချုပ်သိန်းနိုင်လဲပါဝင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့ဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ်
။လက်ရှိပေါ့လေမင်္ဂလာတုံဒေသစခန်းဗိုလ်မှုချုပ်သိန်းနိုင်ပေါ့လေအသက်အားဖြင့်တော့ကျွန်တော်ဒီနေ့58 59လောက်ရှိပြီ။သူ့ကိုရှေ့ဆက်ပြီးတော့မှပေါ့လေဗိုလ်ချုပ်ပေးစရာအကြောင်းမရှိတော့ပါဘူး။ဘာဖြစ်လို့ဆိုတော့အသက်အားဖြင့်ပြင်ဆင်သားကြီးရဲ့အကြောင်းတော့ဒီလေတက်ကနေပြီးတော့မှတနည်းအားဖြင့်ရွှေ့တဲ့အနေဒါမျိုးတော့ကျွန်တော်မြင်ပါတယ်။
မကြခင်မှာဒေါက်ဆတ်စုကြည်ဦးဆောင်တဲ့ NLD ပါတီကအစိုးရအသစ်တက်လာတော့မယ်ဆိုပေမဲ့အတိုင်းပြည်ရဲ့အဓိကကြတဲ့ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရဝန်ကြီးဌာန၃ခုကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာဆက်လက်ရှိနေမှာဖြစ်ပါတယ်။ NLD ဦးဆောင်တဲ့အစိုးရအသစ်ကတော့မက်စလာမှာတာဝန်ဆယူရမှာဖြစ်ပါတယ်ရှင်။